ရိုက်တာတရင်တော်ကိုဝါလုံးနဲ့ကိုချော်ဆိုးတို့လွတ်မြောက်ရေးကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်နေနဲ့မဖြစ်မနေဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရပုဂ္ဂိုလ်ကမနေ့ကပြောကြားလိုက်ပါတယ်။သူတို့နှစ်ဦးရဲ့နောက်ဆုံးအယူခံကိုပြည်ထောင်စုတရားလွှတ်တော်ချုပ်ကအင်ဂါနီကပယ်ချလိုက်ပြီးထောင်ဒဏ်9နှစ်ချမှတ်ထားတာကိုဆက်လက်အတည်ပြုလိုက်တဲ့အပေါ်မှာကုလသမဂ္ဂအတွင်းမှူးချုပ်ရဲ့တုံ့ပြန်ချက်နဲ့အတူအခြားနိုင်ငံတကာတရင်းအဖွဲ့အစည်းတွေရဲ့တုံ့ပြန်ချက်တွေကိုစူးစီးတင်ပြမှာပါ။ဧပြီလ23ရက်နေ့နေပြည်တော်ပြည်ထောင်စုတရားလွှတ်တော်ချုပ်ကရိုက်တာတရင်းတော်နှစ်ဦးရဲ့နောက်ဆုံးအယူခံကိုစီရင်ချက်ချမှာအောက်တရားရုံးတွေကချမှတ်ထားတဲ့ထောင်ဒဏ်9နှစ်အမိန့်ကိုပဲဆက်လက်အတည်ပြုခဲ့ပြီးသူတို့မှာအပြစ်မရှိကြောင်းတင်သွင်းထားတဲ့အယူခံကိုပယ်ချခဲ့ပါတယ်။အခုလိုတရားသူကြီးတွေကသူတို့စီရင်ချက်နဲ့ပတ်သက်လို့အသေးစိတ်ကိုထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူး။ပြည်ထောင်စုတရားလွှတ်တော်ကနေရိုက်တာတရင်တော်တွေကိုဆက်ပြီးအကျဉ်းချထားဖို့ဆုံးဖြတ်ခဲ့တဲ့အပေါ်ကုလသမဂ္ဂကစိုးရိမ်မကင်းဖြစ်နေကြောင်းနဲ့သူတို့နှစ်ဦးလွတ်မြောက်ရေးကုလသမဂ္ဂဒွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းကုလသမဂ္ဂဒွေမှုချုပ်ရုံးရဲ့ပြောခွင့်ရစတီဗင်ဒူဂျရစ်ကမနေ့ကပြုလုပ်တဲ့နယူးယောက်ကုလသမဂ္ဂဌာနချုပ်ကပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
The Secretary General remains concerned at the continued detention of Walone and Kyoso U. It is unacceptable.
Walone and Kyoso U ကိုဆက်လက်ထိန်းသိမ်းထားတဲ့ပုံမှာကုလသမဂ္ဂတွင်မှုချုပ်အနေနဲ့စိုးရိမ်မကင်းရှိနေသေးပါ။စခိုင်းပြည်နယ်မှာရိုဟင်ဂျာတွေကိုနှိမ့်ပန်းနှိပ်စက်တဲ့လူခွင့်ချုပ်ပေါင်းမှုကျူးလွန်မှုတွေအဓိကကျတဲ့ချက်တွေကိုသတင်းတင်ပြခဲ့တဲ့အတွက်ဒီသတင်းတော်နှစ်ဦးတရားဆွဲခံရတယ်ဆိုတာလက်ခံနိုင်စရာမရှိပါဘူး။လူလက်စွာထုတ်ပေါ်ခဲ့တဲ့သတင်းတင်ပြခွင့်ကိုလေးစားလိုက်နာတဲ့အနေနဲ့သူတို့မျိုးကိုလှုပ်ပေးဖို့အာဏာပိုင်တွေကိုတွေးမှုချက်ကထပ်တလဲတောင်းဆိုခဲ့တာပါသူတို့လူမျိုးရင်းနဲ့ပြည်သမားတွေကိုအခိုင်အမာကာကွယ်ပေးနိုင်ရေးအတွက်ကုလသမဂ္ဂအနေနဲ့မဖြစ်မနေဆက်ပြီးအားပေးလှုပ်ဆောင်သွားမှာဖြစ်ပါတယ
်အင်္ဂါနေ့မနေ့ပိုင်းကပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးမှာတရားသူကြီးနှစ်ဦးကနေကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးရဲ့အယူခံကိုပယ်ချလိုက်တဲ့စင်ကြက်ချမှတ်ပြီးပြီးချင်းထုတ်ပြန်ခဲ့တဲ့ရိုက်တာသတင်းဌာနအကြီးအကဲဂီလ်ကော့ဖ်ရဲ့ကြေညာချက်မှာတော့သူတို့နှစ်ဦးဟာဘယ်ပြစ်မှုကိုမှကျူးလွန်ခဲ့ခြင်းမရှိခဲ့တယ်လို့အဲ့ဒီလိုပြစ်မှုကျူးလွန်ပါတယ်ဆိုတဲ့စွပ်စွဲချက်တွေအတွက်လည်းတက်တည်ထောက်ထားမရှိကြောင်းဖော်ပြထားပါတယ်တကယ်တမ်းအချက်လက်မှန်မှန်ကန်ကန်နဲ့ထုတ်ဖော်ရေးသားမဲ့သူတို့ရဲ့သတင်းကိုပိတ်ပင်တားဆီးတဲ့အနေနဲ့ရဲတပ်ဖွဲ့ရဲ့အမှုစဉ်ဖမ်းဆီးတာကိုသာခံလိုက်ရတာဖြစ်ပြီးသူတို့နှစ်ဦးအများဆုံးလွတ်မြောက်ရေးတပ်နိုင်တဲ့နီးလန်းတွေနဲ့ဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းဂျေရိုဂိုဖ်ရဲ့ကြေညာချက်မှာရေးသားထားပါတယ်ရိုက်တာသတင်းတော်တွေရဲ့အယူခံကိုပယ်ချခဲ့တဲ့ပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးရဲ့ဆုံးဖြတ်ချက်ကိုကြည့်ရင် NLD အရတားဆိုရလက်ထက်တရားစီရင်ရေးမှာစစ်တပ်ရဲ့လွှမ်းမိုးချုပ်ကန့်မှုကိုနှုံဆန်လို့မရဘူးဆိုတာတွေ့နေရတယ်လို့ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ကပြောရေးကိုပြောပါတယ်
လူလက်တရားစီရင်ရေးမြန်မာနိုင်ငံမှာရှင်းသုံးနိုင်ခြင်းမရှိသေးဘူးတရားဥပဒေစိုးမိုးရေးအလံဝေးနေသေးတယ်လို့ပဲကျွန်တော်တို့ကတော့သုံးသပ်ချင်ပါတယ်ကိုဝါလုံးလို့ကိုကျော်စိုးဦးလို့မှုကလည်းဒီကိစ္စပေါ်ပေါက်လာအောင်တမတော်ကဖိအားပေးတဲ့အတွက်ဒီရေကြီးကหนีပြီးတော့တရားဆွဲဆိုရတယ်လို့ကျွန်တော်တို့သိရတယ်လीဒီပုံမှန်နဲ့တရားဆွဲဆိုမယ်ဆိုရင်သမရရဲ့ခွင့်ပြုချက်လိုတယ်ဥထင်ကျော်ကလက်မမထိုးပဲအင်္ဂူခြေတော်ကုနေတဲ့အချိန်မှာဒုတိယသမရဥင်းရင်းဆိုရလက်မထိုးပြီးတော့ဖားခိုင်းနေဆိုကလေးကတမတော်ရဲ့စီစဉ်ညွန်ကြားမှုအများကြီးပါတယ်ဆိုတာကိုကျွန်တော်တို့အခဲခတ်လို့ရတယ်ဒါကြောင့်တရားရုံးချုပ်အနေနဲ့ကလည်းတစ်ဖက်မှာလည်းတမတော်ရဲ့အရာပေးမှုတွေရှိမယ်တရားရုံးချုပ်မှာတရားသူကြီးချုပ်ကလည်းတမတော်ကလာတဲ့လူပဲဖြစ်တယ်ဥပဒေရရှိချုပ်ကလည်းတမတော်ကလာတဲ့လူပဲဖြစ်တယ်ဆိုတော့ကဒီမှုမှာကတော့ကျွန်တော်ထင်တယ်လေ3နှစ်လောက်ညီမပဲပြန်လို့နိုင်မယ်လို့ထင်တယ်ဒီတိုင်းကတော့သူတို့ကလုံးဝမဟုတ်ဘူးလို့ပဲကျွန်တော်မြင်ပါတယ်
ပြည်ထောင်စုတရားလွှတ်တော်ကအယူခံကိုပယ်ချလိုက်တာဟာကိုဝါလုံးကိုကျော်စိုးနဲ့သူတို့ရဲ့မိသားစုတွေအပေါ်မှားယွင်းတဲ့တရားစီရင်မှုဖြစ်ပြီးလွတ်လပ်တဲ့သတင်းစာနယ်ဇင်းအပေါ်မြန်မာအာဏာပိုင်တွေကပြစ်မှုကျူးလွန်ခဲ့တာဖြစ်တယ်လို့ CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့အရှိတောင်အာရှဆိုင်ရာအကြီးအကဲ Sean Crispin ကပြောပါတယ်သူတို့နှစ်ဦးအနေနဲ့အချင်းတောင်ထဲမှာမနေသင့်ဘဲသူတို့အလုပ်ဖြစ်တဲ့တရင်အလုပ်ကိုဆက်ပြီးလုပ်နိုင်ဖို့လှုပ်ပေးတင်ကြောင်းနဲ့သူတို့နှစ်ဦးအပေါ်အခုလိုပြစ်ဒဏ်ဆင်ချက်ချမှတ်ထားတာဟာမြန်မာနိုင်ငံရဲ့ဂုဏ်သိက္ခာကိုထိခိုက်စေကြောင်း Sean Crispin ကဆိုပါတယ်။အလားတူအမေရိကန်နိုင်ငံ Washington DC မြို့အခြေစိုက် National Press Club နိုင်ငံသားတရင်တောင်များအဖွဲ့ကလည်း ဒီထောင်စုတရားလွှတ်တော်ချုပ်ရုံးကနေရိုက်တာသတင်းတော်နှစ်အောင်လုံးရဲ့ထောင်ဒဏ်စီရင်ချက်တွေကိုထပ်မံအတည်ပြုခဲ့တဲ့စီရင်ချက်အပေါ်မခံရနိုင်ထင်မိကြောင်းမင်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီလိုမှန်ကန်မှုမရှိတဲ့တရားစီရင်မှုကိုပယ်ထည့်ဖို့မြန်မာသမ္မတကိုတောင်းဆိုကြောင်း National Press Club ဥက္ကဋ္ဌ Elsin Kotjet ကပြောပါတယ်။ရိုက်တာသတင်းတော်နှစ်ဦးဟာသူရဲကောင်းတွေသာဖြစ်ပြီးရာဇဝတ်သားတွေမဟုတ်ကြောင်းသူကဆိုပါတယ်။ရိုက်တာတရင်းတော်နှစ်ဦးရဲ့အကျိုးဆောင်ရှိနေဦးခင်မောင်စောကလည်းပြည်ထောင်စုတရားလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုစိတ်ပြတ်မိကြောင်းနဲ့တရားစီရင်ရေးလွတ်လပ်ခွင့်အပါအဝင်သတင်းလွတ်လပ်ခွင့်နဲ့နိုင်ငံရဲ့ဂုဏ်သိက္ခာကိုထိခိုက်စေကြောင်းသတင်းတော်တွေကိုတရားရုံးကအထွတ်အမှတ်ပြောကြားခဲ့ပါတယ်။သူတို့နှစ်ဦးလွတ်မြောက်ရေးအတွက်တမန်တော်ရဲ့လူငယ်ချမ်းသာခွင့်အပါအဝင်အခြားနည်းလမ်းတွေကိုဆက်လက်ရှာဖွေကြိုးပမ်းသွားမယ်အကြောင်းလေးရှိနေဦးခင်မောင်စောကပြောပါတယ်ရှင်။